ါရှင်များခင်ဗျာအခုတစ်ပတ်တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကျွန်တော်တို့ကြားနေရတဲ့သတင်းတွေပေါ်အခြေခံပြီးတော့ကမ္ဘာတစ်လွှာအမျိုးသမီးတွေအပေါ်မှာအချမ်းဖက်မှုစန့်ကျင်ရေးစီမံချက်တွေကျင်းပပြုလုပ်နေတာဆွေးနွေးပွဲတွေဟောပြောပွဲတွေလုပ်နေတာကိုအခြေခံပြီးဒီကနေ့ဆွေးနွေးသွားကြပါမယ်ပါဝင်ဖို့အတွက်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတဘာပတိဖြစ်တဲ့ဒေါ်သင်းသိန်းအောင်ဒါအပြင်ပြည်ထိုင်နိုင်ငံလန်ဒန်မြို့အခြေစိုက်မြမအမျိုးသမီးအဖွဲ့ဥက္ကဋ္ဌဒေါ်ခင်ဝင်းနွယ်နဲ့ဆွီဒန်နိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံရှိနေများအကောင်စီအထွေထွေတွင်မှုဥအောင်သူတို့ဖြစ်ကြပါတယ်။အခုပြီးခဲ့တဲ့အင်္ဂါနေ့ကဆိုရင်ကုလသမဂ္ဂတွင်မှုချုပ်မစ္စတာဘန်ကီမွန်ကိုယ်တိုင်ကပဲဒီအမျိုးသမီးဒုအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဆိုပြီးတော့ကြေညာချက်တရားထုတ်ပြန်ပြီးအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေပပျောက်ရေးအတွက်အမြန်ဆုံးဆောင်ရွက်ကြဖို့လို့ကိုတိုက်တွန်းနှိုးဆော်လိုက်တာလဲကျွန်တော်တို့ကြားခဲ့ကြရပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အမျိုးသမီးတွေနဲ့အမျိုးသားတွေဓာတ်မှုခွင့်ရရှိတယ်လို့ပြောနေကြပြီမဲ့လည်းပဲဒီလူမှုအတိုင်းအဝိုင်းမှာဆိုလို့ရှိရင်အထူးသဖြင့်ကျေးတဲ့ဒေသတွေမှာဆိုရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေအများကြီးပဲဆုံးရှုံးနေရတယ်ဆိုတာကျွန်တော်တို့ကြားနေရပါတယ်အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေပပျောက်သွားဖို့ယော့နေသွားဖို့ဆိုလို့ရှိရင်အမျိုးသမီးတွေအနေနဲ့ဓာတ်မှုအခွင့်အရေးတွေရရှိဖို့လိုပါတယ်အမျိုးသမီးတွေအခွင့်အရေးတွေဆုံးရှုံးနေကြမယ်ဆိုရင်သူတို့ရင်ဆိုင်ကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေကိုထုတ်ဖော်တင်ပြဖို့ကခက်ပါလိမ့်မယ်ဒီတော့ဒီမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးဒေါ်သင်းသိန်းအောင်ကစပြီးတော့ဆွေးနွေးပြပါလားဗျာ
ဟုတ်ကဲ့မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်ဒီတခြားဘယ်ဒေသမှာပဲဖြစ်ဖြစ်ဒီနေရာဒေသအသီးသီးမှာရှိနေဆိုရှင်ဒါအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အခွင့်အရေးဆက်ဆံခံရတာ၄ဆိုအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတွေကနေရာတိုင်းမှာရှိပါတယ်။အဲ့တော့အဲ့လိုမျိုးနေရာမှာအတိုင်းမှာရှိတဲ့ပုံစံအမျိုးမျိုးပေါ့နော်။အခွင့်အရေးတန်းတူမရတဲ့ကိစ္စတွေကတော့ကိုယ့်ရဲ့အိမ်တွင်းမှာပဲဖြစ်ဖြစ်ကိုယ့်ပတ်ဝန်းကျင်အတိုင်းအဝိုင်းကိုယ့်ရဲ့လူအတိုင်းအဝိုင်းနေရာနေပြောမှာဒီပြုကျင်တာပဲဖြစ်ဖြစ်ပေါ့နော်။ဒါအဝိုင်းချင်းနိုင်ငံတော်အစိုးရကလည်းပဲခွဲခြားပြီးတော့မှပြုကျင်တဲ့အကြံဖတ်မှုပဲဖြစ်ဖြစ်ဒါတွေတော့ခံရပါတယ်။ကျွန်တော်တို့ရဲ့ဒီအခွင့်အရေးနဲ့ပြောမယ်ဆိုရင်တော့ဒီဒါပြောရမယ်ကျွန်တော်တို့အိမ်ထဲမှာပဲစပြီးတော့မှပြောမယ်ဆိုရင်တော့ဒါနဲ့သမီးပေါ့ဒါမိဘတွေရတယ်စပြီးတော့မှဒါနဲ့သမီးကိုခွဲခြားပြီးတော့မှဆက်ဆံတာတွေကစပါတယ်ဒါကတော့ဒီအိမ်တွင်းထဲမှာဖြစ်တာပေါ့နော်ဒါဟိုဒါဆိုလို့ရှိရင်တော့သမီးပေါ့နော်ဘယ်လိုပဲအပြင်းလဲဟိုသွားသွားလာဒီစေပါရဲ့ဘုဒ္ဓတရားရှောက်ပြီးအကြောင်းနဲ့နေကနေပြီးတော့မှမဟုတ်ပဲနဲ့ဟိုရန်ကုန်မှန်းလေးကြီးသွားတက်တာမျိုးကြီးခွင့်ပြုပြီးတော့သမီးကြီးကတော့ဒါစိတ်ပူလို့ဆိုပြီးတော့မှဒါအိမ်ထဲမှာပဲအဲလေဒီမှာပဲအဲတောင်းနေတဲ့ဒီအနီးနားမှာပဲနေချာမျိုးဒါမျိုးလေးပေါ့လေဒါပေမဲ့ပြောတော့မိဘတွေကတော့ဒါတော့စိတ်ပူရယ်ပေါ့စိတ်ပူတာဘာကြောင့်လဲဆိုတော့ပြန်ပြီးတော့မှတွေးကြည့်လိုက်မယ်ဆိုရှင်လဲဒါကတော့ဒါအမျိုးသားတွေရဲ့ကြံစိတ်ပူပါတာ哦ဒါအမျိုးသမီးတွေကဒါအခွင့်အရေးချိုးဖောက်တာအမျိုးသမီးတွေကိုဒါအကျန်းသက်တာတွေကအမျိုးသားတွေပဲဖြစ်တော့အမျိုးသားတွေရဲ့ရဟန်းနေစိတ်ပူလို့ဆိုပြီးတော့အိမ်ထဲမှာပဲနေစေချင်တယ်မိဘတွေရဲ့အစီအလာပေါ့နော်စိတ်ပူမှုပေါ့ဒါပေမဲ့အဲ့ဒါတွေကြောင်းမလို့ပဲအဲဘောလုံးဒီကျမတို့ကပြန်ပြီးကြည့်ရတာခါကျတော့ကျမတို့မိဘတွေကိုယ်တိုင်ကပဲငယ်ရေကအာမင်းကလေးဆိုလို့ရှိရင်ဒီလိုပဲလုပ်နေနောက်နောက်ရှိရမယ်ယောက်ျားတွေကဆက်ဆက်ရရှိရမယ်ဆိုပြီးတော့မှဒီလိုခွဲခြားတဲ့အတက်ကြောင့်မို့ကိုကျမတို့ကပို့ပြီးတော့မှအကြမ်းဖက်ခံရတယ်လို့ကျမတို့ပြောချက်တယ်ဆိုတော့ဘာလို့လဲဆိုတော့အဲ့လိုမျိုးကိုမင်းတို့သမီးတွေကတိတိအားငင်လာတယ်ကိုကအားလွယ်သူဖြစ်တယ်ဒါယောက်ျားတွေအနိုင်ကျင့်တာကိုပဲကြောက်ရွံ့နေရတယ်ရှက်နေရတယ်သူတို့လမ်းသွားရင်သူတို့စတာနောက်တာအစားဟိုကောင်းကုန်ပြီးတော့မှဟိုရှက်ပြီးတော့ဖက်ပြရမယ်ဆဲပုံစံမျိုးဖြစ်တော့အဲ့ဒါတွေကပို့ပြီးတော့မှအကျန်းထက်တာကိုပို့ပြီးတော့ပြင့်တင်ကြည့်ရလို့ကျွန်မကတော့ယူဆတယ်လေဆိုတော့အဲ့လိုမျိုးခွင့်ရရပေါ့နော်ဒီမိဘတွေကိုယ်တိုင်ကအိမ်တွင်းမှာဒီခွဲခြားဆက်ဆံများမဟုတ်ဘဲနဲ့တန်းတူတားရောသမီးရောကိုစွမ်းအားတွေညှိစေတဲ့စကားတွေနဲ့ဒါတော့အင်ရီကတင်ကြားပေးနေသလိုရှိရင်ကျမတို့ဒီအမျိုးသမီးတွေမှာလည်းအင်အားတွေကြည့်ပြီးတော့ဒီလိုကိုယ်ချိုးဖောက်လာတဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ကိုယ့်ကိုယ်တော်လာနိုင်တယ်ကိုကနေတော့မှဒီပညာတတ်နေရဆိုရှင်လဲကိုကနေတော့မှစိုက်ကျင်ပြီးတော့မှတခြားလူတွေလည်းပညာပေးစီရင်နိုင်တယ်ဆိုတော့ကျမကထင်ပါတယ
်ဟုတ်ကဲ့အမျိုးသမီးတွေကခုနပြောသလိုပေါ့ငယ်လေးတွေကစပြီးတော့အမျိုးသားတွေနဲ့နှိုင်းရှင်အကျိုးရှိရင်အခွင့်အရေးတွေဆုံးရှုံးခဲ့ရတယ်အဲ့ဒီနောက်ပိုင်းမှာအင်အောင်ရသားကြတဲ့အခါမှာကျွန်တော်မြန်မာနိုင်ငံမှာမကြမကြကြားရပါတယ်ဒီဟိုလာဟိုမရနေစကြောင်တေမဆိုတဲ့စကားမျိုးလိုပဲဒီလင်းယောက်ျားတွေကအမျိုးသမီးတွေအပေါ်မှာအနိုင်ကျင့်တာတွေရက်ဆက်တာတွေနော်မူးလို့ရိုက်တယ်လို့စိတ်ဆိုးလို့ရိုက်တယ်လို့ဆိုတဲ့ဟာမျိုးတွေကတော်တော်များများကျွန်တော်တို့ကြားခဲ့ဘူးပါတယ်ဒီတော့ဒီလိုအခွင့်အရေးအဲ့လိုအကြမ်းဖက်မှုတွေကိုအခုအဓိကထားပြီးတော့သူတို့ကတိုက်ဖြတ်သွားမယ်ဆိုတာလည်းပဲဒီကျင်းညာချက်တွေထဲမှာဖော်ပြထားတာတွေ့ရပါတယ်အဲ့ အဲ့တော့ဒီမြန်မာနိုင်ငံကမျိုးသမီးတို့ဟာဘလောက်ကြီးများအကြမ်းဖက်မှုနဲ့ရင်ဆိုင်နေရတယ်ဆိုတာလည်းကျွန်တော်တို့သုံးသပ်စဉ်းစားကြပါတယ်။ဒေါ်ခင်ဝင်းနယ်ရောဘယ်လိုများရှုမြင်မိပါလဲဗျာ
။ဟုတ်ကျပအနေနဲ့ကတော့မျိုးသမီးတွေကိုအကြမ်းဖက်တယ်ဆိုတာခုနလိုရိုက်နဲ့ညှဉ်းပန်းနှိပ်စက်တာမျိုးကိုသာဆိုလိုတာမဟုတ်ပါဘူး။မမှန်ကန်တဲ့စနစ်တစ်ခုအဲ့မမှန်ကန်တဲ့အုပ်ချုပ်မှုအောက်မှာအမျိုးသမီးတွေရဲ့ကဏ္ဍကိုလူလူရှုထားခံရတာကလည်းအမှုကြီးနဲ့အကြမ်းဖက်ခံရတယ်လို့ကျွန်မသတ်မှတ်လို့ရပါတယ်။နောက်ပြီးတော့အခုလိုဟိုမြန်မာပြည်ရဲ့ဟိုတသက်လုံးကကျင်းသုံးလာတဲ့ယောက်ျားကြီးစုမှုဖိုးဝါရဆိုတဲ့ဟိုကိစ္စကိုလည်းဒါစေအုပ်ချုပ်ရေးကာလမှာပုံမူပြီးအသုံးချလာတာကိုတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီစနစ်ဆိုးရအောင်မှာအမျိုးသမီးတွေဟာလည်းလွတ်လပ်စွာစီပေါ်ရေးလုပ်ပိုင်ခွင့်တို့ဇာဝနီရေးဖြည့်ရှင်ခွင့်တို့မရတဲ့အခါမှာစီပေါ်ရေးတာကောင်းများအဖြစ်သူတို့လိမ့်ပိုင်းဆိုင်ရာတွေမှာတုံ့ချခံအခွင့်အရေးဖြစ်နေသူတို့ဆွဲဆောင်တင်သွင်းခံရတာဟာလည်းဒါလည်းအကြမ်းဖက်မှုတစ်ခုလို့ကျွန်မမြင်ပါတယ်။နောက်ပြီးတဲ့အခါကျအခုနိုင်ငံကိုကြိုးကန်အုပ်ချုပ်နေတဲ့စစ်ဘုရုပ်ကြီးများရဲ့ကျွန်တော်တို့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့စစ်ဘုရုပ်ကြီးများရဲ့အမျိုးသမီးများကရောကြီးများပေါ့လေကိုယ်တိုင်လည်းနောက်ပြန်ခဏကြရတယ်လို့ပဲကျွန်မယူဆပါတယ်။အဲတော့စစ်ဘုရုပ်ကြီးများလည်းခုနပြောတဲ့ဖိုးဝါရကြီးစုမှုတုံချပြီးတော့သူရဲ့အိမ်သူများကိုသူရဲ့ကရောများကိုကိုငွေကြီးပကတနာပြီးပြီးတော့တစ်ဖက်ကလည်းအာဏာကိုလွှဲသွင်းလုပ်ပြီးနှုတ်ပိတ်ထားကြပါတယ်။ဒါအမျိုးသမီးရဲ့အခွင့်အရေးတွေကိုပိတ်ပင်ထားတာပါ။ဒီတော့အဲ့ဒီအမျိုးသမီးကြီးတွေကလည်းကိုပတ်ဝန်းကျင်နဲ့ကိုလက်အောက်ကအမျိုးသမီးလေးများကိုလည်းဆက်လက်ပြီးတော့နှုတ်ပိတ်ဖို့ကြိုးစားနေကြပါတယ်။ဒါရီဟာလည်းအဆက်အမျိုးသမီးရဲ့အခွင့်အရေးကိုဆက်လက်ပြီးပိတ်ပင်နေစေပိတ်ပင်မျိုးကြိုးစားစေဆိုတာလေသူတို့ဟိုတည်မြောက်ကျွန်မပြောချင်ပါလေသူတို့ရဲ့အတ္တိပညာအစွမ်းရည်နဲ့အကျိုးအကြောင်းချင်းချင်းဝေဖန်နိုင်တဲ့အရေးချင်းမျိုးသူတို့ဘုဖေတိပါစင်ချင်းမှုန်ထားတဲ့နိုင်ငံကြီးကြဲမှာသူတို့ကမြုပ်ကိုရပြီးတော့သူတို့ရဲ့အတ္တိညာနေဖုံးအုပ်ပြီးတော့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးတာကိုမတိကျချင်းပြုလုပ်ပြီးတော့တခြားအမျိုးသမီးတွေရဲ့အခွင့်အရေးတွေလည်းပိတ်ပင်နေတယ်လို့ကျွန်မမြင်ပါတယ်။ဒါဟာလည်းအနုနည်းနဲ့အကြံဖက်ခြင်းတစ်ခုလို့ပဲကျွန်မယူဆပါတယ်
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ဒီတော့ဒီအမျိုးသမီးတွေဟာခုနပြောသလိုအခွင့်အရေးတွေဆုံးရှုံးရာကနေနောက်ပိုင်းကျတော့စိတ်အားငယ်လာပြီးတော့တကယ်တမ်းအကြံဖက်မှုတွေဖြစ်လာတဲ့အခါမှာလည်းပဲမတိုင်ရဲမတော်ရဲနော်လူသိသွားလို့ရှိရင်မဆက်ဆရာတခုလို့ယူဆနေကြတာမျိုးတွေဒါတွေကလည်းပဲကျွန်တော်တို့အခုခေတ်အမြင်နဲ့ကြည့်ရင်တော့မှားရွံ့နေဆိုတာကိုကျွန်တော်တို့သိနေကြပါပြီ။ဒီနိုင်ငံရာချမှာဆိုလို့ရှိရင်ဒီအထူးသဖြင့်အနောက်နိုင်ငံတွေမှာဆိုလို့ရှိရင်လင်းနဲ့မယားဖြစ်လာလို့ရှိရင်မိမကိုယောက်ျားကနေပြီးတော့နော်ရိုင်မောင်းပုံမောင်းလုပ်ဖို့နေနေသားသားအော်ဟစ်ဆဲဆိုတာတော့မှသူတို့လက်မခံတော့ပါဘူးဒီတော့ဒီဥပဒေချောင်းအရာပေါ့လေဥအောင်သူကိုကျွန်တော်ဒီနေရာမှာမေးချင်ပါတယ်ဒီ violence against women ဆိုပြီးတော့သူတို့သုံးနေကြတာအမျိုးသမီးတူအပေါ်အကြမ်းဖက်မှုဆိုတာကိုဘယ်လိုများအထိပ္ပယ်ဖွင့်ပြီးတော့ကျွန်တော်တို့နားလည်သဘောပေါက်ရမလဲခင်ဗျာ
ဒီလိုဥပဒေကြောင်းရဆက်ပြောမယ်ဆိုရင်တော့အခုနာဖကိုယ်တိုင်ကတည်ပြုထားတဲ့စီတော်လို့ခေါ်တဲ့မြို့တိများအားခွဲခြားဆက်ဆံခြင်းမှာတာမြင့်တဲ့စာချုပ်ကျွန်တော်တို့ရှိတယ်။အဲ့ဒါနိုင်ငံတကာဥပဒေဖြစ်တယ်။နာဖလက်မှတ်ရေးတို့တည်ပြုထားတယ်။အဲ့တော့အဲ့ဒီစီတော်ကိုဆက်ဆံတိုင်းပြည်ထဲမှာခေါ်တယ်ခေါ်တဲ့အခါမှာစီတော်ကိုထောက်ပံ့ဖြစ်တဲ့ဥပဒေပြဌာန်းမှာဖြစ်တယ်။ဒါလက်တွေ့ကြတော့စီတော်နဲ့ဆက်ကျင်တဲ့ဥပဒေဖြစ်လာတယ်အဲ့တော့စီတော်ရပြောမယ်ဆိုရင်ဒီအမျိုးသမီးတွေကိုနိုင်ငံရေးအရရောစီးပွားရေးရောအားကောင်းအောင်လုပ်ပေးရမယ်။မျိုးသမီးကိုဆုံးဖြတ်တိုင်ခွင့်ရှိတဲ့နေရာမှာပြီးထားရမယ်။ဆိုတော့ဒီအခြေခံဖြစ်နိုင်ဖို့ရန်အတွက်ကျွန်တော်အချက်လေးချက်ဆွေးနွေးပါမယ်။တစ်ချက်ကပဲဆိုတော့နိုင်ငံရေးအရအင်အားရှိတဲ့ဆိုတာပါလေ။အဲ့တော့စီးပွားရေးရအမျိုးသမီးကဘယ်လိုဖြစ်တင်လဲ။ဥပဒေရှိမှမှဒဏ်ညီဝီတကယ်ရှိရလား။တော့ဥပဒေစိုးမိုးမှုဟာမျိုးသမီးတွေဘောကဘယ်လိုအဲ့တန်းနည်းတယ်အချက်လေးတွေကိုကျွန်တော်ချုပ်ပြောဆွေးနွေးပြနေပါမယ
်။ဟုတ်ကဲ့ခင်ဗျာ
။စီတော်ရာအမျိုးသမီးတွေမှာနိုင်ငံရေးအင်အားရှိတဲ့နယ်ဆိုရင်နော်ဥပမာနာဖတ်ကိုကြည့်မချအောင်လေပုံမှန်348ကိုခေါ်ပြထားတယ်။ဥပဒေရာမှာတန်းလို့ခွင့်ရရှိရတယ်။အဲ့လို့ဆိုရင်ဘာဖြစ်လို့စစ်တပ်ကပုဂ္ဂိုလ်တွေကလေပုံတော်ဝင်ထားတယ်လို့တွေ့ရမှာ။အဲ့တော့စစ်တပ်ကလူတော်တွေမှာနေရာဝင်ထားတယ်။အုပ်ချုပ်ရေးမှာနေရာဝင်ထားတယ်။ဟဲ့လားဒီအာနာဘယ်ဆင်းမှနေရာဝင်ထားတဲ့ခါကျတော့အလိုလိုအော်တိုမက်တစ်အလိုလိုနေထိုင်တဲ့ကိုမျိုးသီးရဲ့ခန်းကန်တော့ဥပက္ခပြူထားရကိုရောက်သွားတယ်။အဲ့တော့နာဖားရဲ့ဖွဲ့စည်းပုံချိန်ဥပဒေ2008ဥပဒေကပြောရမယ်ဆိုရင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာမှာမျိုးသီးရှိမနေဘူးဖြစ်တယ်။ မျိုးသမီးကြံဖက်ခံရကြီးသားတွေမျိုးသမီးတွေကိုယ်တိုင်တော်တော်လေးမှာဟုတ်ချွေးအာနာပဲဖွဲ့ကြည့်စင်းမှာအားကောင်းကောင်းနဲ့ကျွေးနိုင်မယ်နေသားဟုတ်ဖန်ပြထားမှာဖြစ်တယ်ဒီအခြေအနေကွယ်ကြီးပုံချီကံလို့ရင်သူရှိမနေဘူးဖြစ်တယ်နောက်တစ်ခါစီးပွားရေးကကြည့်လိုက်ပါခဏတနေငန်းလုံးမှာစီးပွားရေးကစုချုံကြကြုံဟာမျိုးသမီးတွေဖြစ်နေတယ်ဆိုတော့အကုန်လုံးကျွန်တော်တို့ကမတရားပြုတ်ထွက်ကြည့်ပါမျ ဒီဥမာဆိုကြပါလို့ကျွန်တော်မျိုးသမီးအကျန်းဖက်ခံရတယ်ပရင်းကျစ်ခံရတယ်သူ့မရင်းကျတဲ့ပုံကစစ်ဖို့ဒီလျော့ဖြစ်နေတယ်ဆိုရင်ဥပဒေရတော့မှန်မှန်တန်းလို့ကိုင်းပြရတယ်သူတို့ဒီမင်းကလေးကတန်းလူဒီမင်းလေးကတန်းလူဒီလျော့ဖြစ်တယ်ဆိုရင်ညီမစကားမတတ်ဘူးအဲ့တော့ကြီးလက်ဒီသားတွေမှာသကပြန်လူလူရနေနေတာဖန်ပြီးပြမထားဘူးနောက်တစ်ခါမျိုးပြလည်းမရောက်ဘူးရဲစခန်းလည်းမတော်ဘူးစိတ်တ ဒီလိုမျိုးတင်းဖွဲ့ကြီးအကောင်ရှိမနေဘူးဆိုရေစကမရောက်ဘူးရေစကတော့တိုင်နေပဲတိုင်ချက်ကိုဖွင့်လာမဖွင့်လာမသိတိုင်ချက်မိတူတောင်းဝင်လည်းမရှိရေစကထဲမှာကြည့်ချက်တွေရရှိလည်းမရှိရေစကဟုတ်ဘူးပို့လိုက်လို့ကျွန်တော်တို့လက်စားမှုကြည့်ချက်ရှိရင်ဥပဒေရုံးကပို့ဖို့ကဟုတ်ဆွဲတာယူရင်းဘောနဲ့နာကျွန်တော်အများကြီးဖြစ်တယ်တခါတရားဝင်လည်းမရောက်ဘူးရှင်းနေလည်းမငားနိုင်ဘူးဆိုဥပဒေကြီးကလည မဖြစ်စလောက်ပဲဆိုတော့ဒီစနေကြီးတစ်ခုလုံးအောင်မှာဥပ္ပိရှင်မောင်ကတန်းသူကြီးဆိုတာမြို့သူကြီးဘွားအတွက်ဘာမှမထီရောက်ပဲနဲ့အဆိုးဆုံးအခြေအနေဖြစ်နေတယ်အဲနောက်ဆုံးအခြေအနေပြောမှဆိုရင်ဥပ္ပိဆုံးဆုံးစိတ်ဒုနာဖြစ်တယ်အဲလက်ရှိပြည်ရဲ့အခြေအနေမှာလည်းပဲမြို့သူကြီးဘွားကျူးလွန်တဲ့ကျင့်မှုတွေကိုထီရောက်တရားမစွဲနိုင်တဲ့အပြင်နော်ဆက်ကျွလွန်သွားမယ်ကျွလွန်နေများတွေလည်းဘာမှရည်လို့မရအောင်ငါးဖက်ဖွဲ့ကျွန်းချေအောင်ပုံမှန်445မှာဒုံကြီးချက်လောက်ဝင်ပြီးထားရတယ်အဲ့တော့အဲ့ငါးဖက်ကိုယ့်လူကြီးချက်လောက်ဝင်ပြီးထားတဲ့ကြာတန်းကျက်မှာအထီးကဲဆုံးကမျိုးသမီးတွေအဲ့တော့ဒီအရပြောမယ်ဆိုရင်ဒီကြာတန်းကျက်ကသက်သက်မလူကြီးကုန်စုဖြစ်တဲ့စစ်တုံးနဲ့ငါးနဲ့စန့်ကျင်တဲ့အပြင်နောက်ထပ်အမျိုးသမီးတွေပေါ်မှာအကျန်းဖဲမှုတွေဇက်လက်ဖြစ်နေဦးမယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီအချက်တွေကိုကျွန်တော်တို့ပြန်ပြီးတော့အကျဉ်းချက်ပြီးတော့ဆွေးနွေးကြည့်မယ်ဆိုရင်ပေါ့လေခုနပြောသလိုပဲဒီလွတ်တော်ဖွဲ့စည်းပုံထဲမှာဒီစစ်တပ်ကနေပြီးတော့လေးပုံပုံယူထားတဲ့အတွက်ကြောင့်ဒီအမျိုးသမီးကိုယ်စားလှယ်ဒီပါဝင်နိုင်မှုကနည်းပါးသွားတယ်ဒါကြောင့်မို့လို့အမျိုးသမီးအရေးတွေကိုဆွေးနွေးနိုင်ဖို့ကလည်းပဲအခက်အခဲရှိလာပြီဆိုတာဒါဟိုမှန်ကန်တဲ့အချက်တစ်ချက်ပါတော်သေးသေးအောင်အဲ့ဒါပဲလို့မြင်လဲခင်ဗျာ
ဟုတ်ကဲ့မှန်ပါတယ်တကယ်တမ်းဆိုရှင်ဒီဥပမာပြောမယ်ဆိုရင်တော့1990ဒီဘောရွေးကောက်ပွဲမှာဟိုဒါဒီမိုကရေစီနီးကြတဲ့ရွေးကောက်ပွဲမှာကြီးမယ်ဆိုရှင်အမျိုးသမီးတွေပါဝင်မှုပြောမယ်ဆိုရင်ဒီနိုင်ငံတော်တိုင်းတာနဲ့ဒါဟိုဘောတော့တော်ကိုယ်စလဲပေါင်485ယောက်ပေါ့ရွေးခံကြတယ်ပေါ့နော်အဲ့တော့အဲ့တော့ဒါပေမဲ့အမျိုးသမီးဒီဘယ်နှယောက်ရွေးခံရလဲဆိုတော့အဲ့တော့15ယောက်ပဲပေါ့အဲ့ကျမဆိုတော့အဲ့15ယောက်အမျိုးသမီးဆိုတာ300ခန့်လို့ပဲရှိတယ်ဆိုတော့အနိသာရပြောမယ်ဆိုတကယ်ပဲမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့ပေါ့နော်ဥပဒေတွေကိုပြဋ္ဌာန်းဖို့လွှတ်တော်ရဲ့မှာကအမျိုးသမီးဥပဒေကလုံလုံလောက်လောက်ရှိဖို့လိုတယ်ဆိုတော့အဲ့လိုမျိုးလုံလုံလောက်မရှိဘူးဆိုလို့ရှိရင်တော့မျိုးသမီးကိုကာကွယ်တဲ့အခွင့်အရေးတွေကဘယ်လိုမှဥပဒေချမှတ်နိုင်မှာမဟုတ်ဘူးလေဆိုတော့အဲ့ဒါကြောင့်အမျိုးသမီးတွေကပို့ပြီးတော့မှတည်တာပေါ့မျိုးသမီးအခွင့်အရေးကိုပို့လာလေဒါကြောင့်မို့သူတို့ကလည်းခံစားပြီးတော့ပို့ပြီးတော့မှသူတို့အားဒီဥပဒေတွေကိုတင်ပါဦးဆိုတော့အဲ့ဒီအနေထားမှာကျွန်တော်ပို့ပြီးတော့မှနိုင်ငံတကာဥပဒေရကုန်တာကြည်တုံးမှပဲဖြစ်ဖြစ်တော့ပြောထောက်ပြမယ်ဆိုရင်ဒီတုံးမှလည်းတကယ်ပြောထားတဲ့အလို့သမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခမ်းအနားလေပေါ့နော်ဆုံးဖြတ်ချက်ထားတဲ့နေရာတွေမှာပြင်တော်လုံလောက်တဲ့ဒီအခမ်းအနားတွေကိုပြင်တင်ဖို့အတွက်လိုတယ်နော်အနည်းဆုံးဒီကိုတာအလို့သမီးတွေကိုဒါပေါ့နော်ဒီတကိုတာတတ်မှတ်ပြီးတော့မှကို reservation နဲ့ကိုသူအတင်မှုနည်းနေတယ်လို့ရှိရင်ပြင်ရမယ်အဲ့လိုပြောထားတာအဲ့တော့အခုမြန်မာနိုင်ငံက2010ဒီဖွဲ့စည်းပုံကြတော့အမျိုးသမီးတွေကကိုတာပေးဖို့နေနေတာကသူကအမျိုးသားတွေရေးကြီးစိုးနေတဲ့စစ်တပ်ကို25000ပဲလို့ကိုတာပေးလိုက်တဲ့အခါကျတော့စစ်တပ်ထံမှာအမျိုးသမီးတွေကမရှိနေဘူးဆိုတော့အလုံးလုံးနေတဲ့အမျိုးသမီးတွေက25000ပဲလို့ကိုတာထဲမှာပါဝင်လို့မရတဲ့ပုံစံလို့ရှုံးနေပြီပေါ့နော်ဆိုတော့အဲ့ဒါကတကယ်ပဲဟိုဆိုးရွားတဲ့ဥပဒေဖြစ်တယ်အဲ့တော့အမျိုးသမီးတွေမပါနိုင်အောင်ပိတ်ပင်ထားတဲ့ဥပဒေပေါ့နော်ဆိုတော့အဲ့ဒီဥစ္စာကိုဒီငါးပါးရဲ့ဖွဲ့စည်းပုံကနောက်တစ်ခါဒီအလုံးဆိုင်ဒီပြည်ပြည်ကိုပြောမယ်ဆိုလို့ရှိရင်ကနားဒီစစ်တပ်ရဲ့ဝါဒကြီးစိုးမှုကြောင့်အပြင်ကနားတကယ်ဒီမြန်မာနိုင်ငံမှာရှိနေတဲ့တိုင်းရင်းသားပေါင်းစုံပေါ့နော်ဒီမြန်မာပမာပါဝင်ပါပဲသူတို့ရဲ့ဒီလက်ခံရှင်းသုံးနေတာဒီလေထုံးတဲ့အဆင်လာကြီးမှုပေါ့နော်ကနားဒီဟိုအမပြောသွားလို့ပဲ ที่ผู้ว่าจ้าบ่เนาะจีซูนี่แหละเอ่อตะเกียกคว้าจ้าจัดสรรมูนี่ชื่อนี่แหละภาคเกจีซูนี่สนิทดิบ่ตัวไอ้น่ะนี่မျိုးเอ่อขึ้นนี่แหละเอ่ออณีถามาดิตํารุดิตันยินดูนี่เต็มมาจะปูชูล่ะบ่เนาะดิอยู่อย่างนี้ท้องน่ะอย่างอ่ะไม่ไปสังเวยไม่อ่ะล่ะอาสาตะนี้ดิอ่ะบ่เนาะท่านนี้คว้าจ้าได้สิ တော့အဲ့ဒီအုပ်အနေထားတွေကိုကျမတို့အမျိုးသမီးတွေအတွက်ကိုယ်ရည်ရည်ပြင်ဖို့တကအမှုကြီးရအရာကြီးကြီးတယ်နိုင်ငံတော်ကနေဥပဒေကိုချမှတ်ပြီးတော့မှဒီတိုင်းသားတွေရောဖြစ်ဖြစ်ပေါ့နော်သူတို့ရည်စုံနေတဲ့ခြေထုံးတဲ့ဥပဒေကိုသွားမှုနိုင်မဲ့ပြည်နယ်နဲ့ဖွဲ့စည်းမှုအခြေခံဥပဒေအတကယ်အားကောင်းကောင်းနဲ့လုပ်ပေးဖို့လိုပါတယ်အဲ့ဒါအပြင်ကတော့ကျမတို့ဒီအမျိုးသမီးတွေရဲ့အဖွဲ့အစည
အဲ့လိုမျိုးအမျိုးသမီးကိုခွဲခြားမှုတွေပပြောက်ဖို့အတွက်စီယုံဆောင်မှုတွေလည်းလုပ်ဖို့လိုတယ်အဲ့ဒါမှသာလျှင်ကျွန်တော်တို့ပတ်ဝန်းကျင်အတိုင်းအဝန်းကပိုပြီးတော့မှတည်နာလည်လာပြီးတော့မှပိုပေါ်တော့ဒီဥပဒေတွေကလည်းပိုပြီးတော့ချမှတ်နိုင်မယ်ဆိုကျွန်မတို့ယုံကြည်တယ်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒေါ်ခင်ဝင်းတွေအနေနဲ့ဟောခင်ဗျာဒီဒိတ်နိုင်ငံမှာအနေကြလာပြီဆိုတော့ကသူတို့ရ ျိုးတွေလုပ်လို့ရမလဲဆိုတာတွေဘယ်လိုများမြင်မိလဲခင်ဗျာ
ကျမတို့ဒီပြည်တိုင်းနိုင်ငံကဒီမိုကရေစီနဲ့ကိုကျင့်သုံးလာတာနှစ်ပေါင်းကြာနေတဲ့အတွက်လူ့အခွင့်အရေးတွေလည်းပြေဝရတယ်လို့မျိုးသူအခွင့်အရေးတွေလည်းပြေဝရပါတယ်ဥပမာဆိုလို့ရှိရင်မိဖွားခွင့်ဆိုလို့ရှိရင်လည်းကျမတို့ကဗမာပြည်မှာဆိုလို့ရှိရင်မွေးခင်တလားဝယ်မွေးပြီးတလားဝယ်ဒါလောက်ပဲရပါတယ်ဒီမှာဆိုလို့ရှိရင်ကျမတို့၆လတမီတစ်နှစ်တမီကျမတို့ပြီးနဲ့တို့ရဲ့လာကနဲ့တူတူကပထမလာကပြီးရပါတယ်နောက်၆လလာကတိုးဝေးရပါတယ်ထို့ပြင်ပတာနတီလိဆိုယောက်ျားကဘာတို့ကခလေးမွေးတဲ့အတွက်ဖွင့်ပေးပါတယ်နောက်ပြီးတော့ခလေးစီမိခင်စီအားလုံးဟာအစိုးရတာဝန်ယူပါတယ်ခလေးမွေးဖွားတဲ့စီအကုန်လုံးတာဝန်ယူပါတယ်ကျမတို့စီမှာတော့ကျမတို့ကိုယ်တိုင်ကျမတို့ပေးမှာကျမတို့ရှာမှာကျမတို့ရဲ့ကိုယ်ပိုင်ငွေတွေကိုတုံးချမှာရပါတယ်အခွင့်အရေးတွေလည်းဆုံးရှုံးပါတယ်အဲတော့ကျမတို့ဒီအင်္ဂလန်နိုင်ငံနဲ့မြန်မာနိုင်ငံကတော့စနစ်တစ်ခုရဲ့ဆိုးကျိုးကြောင့်အများကြီးကွာပါလိမ့်ရှင်ကျမတို့ဒီမြန်မာဒီအမျိုးသမီးများအတွက်ငြိမ်းချမ်းမှုနဲ့လုံခြုံမှုဆိုတာတော့မြန်မာပြည်မှာမရနိုင်တဲ့အရာတစ်ခုပါဒီမှာတော့အမျိုးသမီးများအတွက်ငြိမ်းချမ်းမှုနဲ့လုံခြုံမှုဟာရနှုံးပြည်ပလောက်ရရှိနေပါတယ်အဲတော့ကျမတို့ဒီအမျိုးသမီးများအတွက်ငြိမ်းချမ်းမှုနဲ့လုံခြုံမှုရရှိဖို့ဆိုတာကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတိုင်းကခံယူချက်ကြီးကြီးနဲ့သူတို့ရဲ့ဟိုအခွင့်အရေးကိုသူတို့တည်ယူမှရပါတယ်အဲတော့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရောကမ္ဘာမှာရှိတဲ့အမျိုးသမီးတွေကကမ္ဘာလူတွေနဲ့ဆိုင်ရင်တဝက်ကျော်ရှိရပါတယ်အမျိုးသမီးဦးရေဟာဒီတော့ကျမတို့ရဲ့တောင်းကတော့အမျိုးသမီးတွေမှာဟိုပုံမှန်စွာနဲ့အသင်းအဖွဲ့တွေနဲ့လုံးလို့မရဘူးဆိုလို့ရှိရင်တယောက်ချင်းတူချင်းကနေအစူဝေးတီးတီးလေးကနေတယောက်ကစားတရားဆုံးပေါ့နော်အဲ့တော့ဒီနမူနာညီမျိုးစုံနဲ့ဒီအသိပညာပေးရမှာဖြစ်ပါတယ်အဲ့တော့ကျမတို့အနေနဲ့နိုင်ငံအရေးတွေမှာလည်းပါဝင်မှုလှုပ်ဆောင်မှာဖြစ်ပါတယ်အဲ့တော့အမျိုးသမီးအများစုဟာသူတို့ကသူတို့နိုင်ငံကြီးနဲ့ဝေးနေတယ်လို့ထင်ပါတယ်နိုင်ငံကြီးဆိုနာမည်ဦးလို့သူတို့ခိုင်းနေကြပါတယ်ဒါဝင်ကျမတို့ကသူတို့ရဲ့အသိစိတ်တည်းကိုပြင်ပြပေးရမှာဖြစ်ပါတယ်အဲ့တော့အမျိုးသမီးတွေရဲ့ဘဝတွေလူနေမှုစနစ်စရာတွေကိုမြင်တင်ပြီးမှသာကျမတို့ဒီတိုင်းပြည်ရဲ့လူနေမှုအဆင့်အတန်းကိုမြင်ပြီးခြင်းလည်းပြီးပါတယ်အဲ့တော့အမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့အဆင့်အတန်းမြင်မအောင်ကျမတို့ပထမစူးစမ်းယူရမယ်လို့ကျမတို့ယူဆပါတယ်ရှင
်ဟုတ်ကဲ့အဲ့တော့အမျိုးသမီးတွေအခွင့်အရေးတွေဆုံးရှုံးနေတာကနေအခြေပြုပြီးတော့ခုနစောစောကကျွန်တော်တို့ရှေ့ပိုင်းမှာပြောခဲ့တဲ့ဒီအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတွေပေါ်ထွက်လာတာကိုအမျိုးသမီးတွေကမပြောရဲမဆိုရဲဖြစ်နေတယ်ပြောလို့ရှိရင်လည်းဟိုဘယ်လို့မှအရေးယူတာတွေချီချီရောက်ရောက်လောက်တာခိုင်းတာတွေမတွေ့ရဘူးဆိုတာကျွန်တော်တို့မြင်ရကြရတယ်ဥပမာကျွန်တော်မြန်မာနိုင်ငံကို ARD တိုင်းမှာဟိုရင်လွန်ခဲ့တဲ့နှစ်နှစ်လောက်ကဆိုလို့ရှိရင်ဒီ main ကလေးမျိုးကိုရွာလူကြီးကနေပြီးတော့မတော်မတရားကျင့်နေပြီးတော့ main ကလေးတွေကသွားတိုင်တဲ့အခါကျတော့သူ့ဩဇာအာဏာနဲ့အုပ်ချုပ်နေတဲ့ဒေသဖြစ်နေတော့ကဒီသွားတိုင်တဲ့ main ကလေးတွေကမရင်းကျင်တာလည်းခံရသေးတယ်ပြီးတော့အသေးပြတ်မှုနဲ့ဆွဲတဲ့အတွက်ကြောင့်ဒီကလေးမလေးတွေကထောင်ချသွားတယ်ဆိုတာလည်းကျွန်တော်တို့ကြားလိုက်ရပါတယ်ခင်ဗျအဲ့တော့ဒါကတော့ဥပဒေစိုးမိုးရေးကျင့်မဲ့တဲ့ကိစ္စတွေပေါ့လေဒီတော့ဒီအခြေအနေမျိုးတွေကိုဘယ်လိုကျွန်တော်တို့တားဆီးကာကွယ်လို့ရမလဲဆိုတာကိုကျွန်တော်တို့သုံးသပ်ကြည့်ရအောင်ပါဗျာကိုအောင်သူပြောမလားခင်ဗျာ
ဒါအင်မတန်ကောင်းတဲ့နေပုံပါအခုလို့ကျွန်တော်တို့မျိုးသမီးတွေဘဝထိခိုက်ခံစားနေရတဲ့ ကနေငါတို့အတိုင်းအတာဆောင်တဲ့ကြီးကြီးမားပြဿနာကြီးကိုကျွန်တော်တို့ဒီရော့နေပြဆင်းတဲ့အနေထားကနေပြီးတော့လုံးဝတိုးတက်ကောင်းမွန်လုပ်ချင်လုပ်ဖို့လိုအပ်မယ်ဆိုလက်ခံကြရတယ်ဆိုရင်ကျွန်တော်ကချက်ငါးချက်လောက်သင်ပြခြင်းပါတယ်ဘာလို့ဒီချက်ကတော့ဒါမြို့သမီးတွေတွေနာမကဘူးမနိုင်နေမှရှိတဲ့ကျွန်တော်နိုင်ငံသားအားလုံးနဲ့ဆိုင်နေချက်ပါဒါတော့ ကျွန်တော်အားလုံးရဲ့အခြေခံခွင့်ရေးတုံးရကိုအမှတ်ခံရပြီးဖြစ်တယ်။ဒါပြီးပေါ်ဆောင်ပြုဖြစ်တယ်။ဒါပါလဲဆိုရင်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်စီယုံခွင့်စုဝေးခွင့်ဖြစ်တယ်။မျိုးသမီးလူတွေဟာလည်းပဲသူတို့ဘဝခံစားချက်တွေကိုလွတ်လပ်လပ်ထုတ်ဖို့ခွင့်ရှိရမယ်။နော်သူတို့အချင်းချင်းလွတ်လပ်စီယုံခွင့်ရှိရမယ်။မျိုးသမီးအသင်အဖွဲ့လွတ်လပ်လပ်နဲ့အားကောင်းနဲ့ဖွဲ့စည်းပေ ဒီကိုအင်္ဂလိပ်ဘာသာနဲ့ဆိုရင်ပရိုအက်တစ်ပေါ့ဗျာမြန်မာလူစင်တော့ဒီအပြုသဘောဆောင်တဲ့အခြေခံအခြေကပ်ပို့လို့ရဥရီတွေဟာခဏအမျိုးသမီးတွေရဲ့ဘဝဒီစနစ်ကြောင့်နေကြတဲ့အခြေအနေဇူကြီးကနေပြန်ပြီးတော့တူးတက်လာအောင်ဥရီတွေကဟိုကဖြည့်စည်းပေးတဲ့အခြေခံအခြေကပ်ပို့လို့ရတယ်ဥမာဆိုရင်ကျွန်တော်တို့ဒီဟာလာအမေရိကန်ပြောင်းစုမှာဒီလူမျိုးလူမဲ့ပြဿနာဖြစ်တော့ကလူမဲ့တွေက ကျိကရကကြတော့တကယ်ဆိုဝင်ငွေအမှတ်ကိုတတ်မှတ်ထားတော့ညာလေးပဲလူမဲတယောက်ကဆောင်ဝတ်ဖြည့်တဲ့အခါမှာအမှတ်နဲတော့ညာလေးပဲသူ့တက်ကိုပြေးတတ်တာမျိုးအဲ့ဒါကိုကျွန်တော်တို့ကအပြုသဘောဆောင်တဲ့အခြေခံကြီးကတယ်လို့ဟောပါတယ်ဒီလိုအခြေခံတွေကနေပြီးတော့ယုံရင်ဘွားကိုဥပဒေကြောင့်ကြီးကပ်ဖို့လိုတယ်နောက်တတိယချက်ကအခွင့်အလမ်းမှာအဲ့ဒါ ပညာသင်ကြားဝင်အခွင့်အလမ်းကြီးဘဝတုရအခွင့်အလမ်းအနိပိတော်လို့လေ။နောက်နံပါတ်၄ချက်ကတော့ပဏာငွေကြီးနဲ့ပတ်သက်လို့ဖြစ်တယ်။တိုင်းပြည်ရဲ့ပဏာငွေကြီးအတုံးဆွဲမှာဘတ်ဂျက်မှာမြို့သိမ်းရေးအတွက်ပို့သွင်းမှုလိုပါတယ်။နောက်ဆုံးတစ်ချက်ကတော့ပညာပေးခြင်း။မြို့သိမ်းရေးကိုယ်တိုင်သူတို့ဘဝသူတို့တိုးတက်အောင်လုပ်ဖို့ထက်ကသူတို့မှာလိုအပ်တဲ့အခြေခံပညာတွေရှိပါတယ်။မြို့သိမ်းရဲ့ပတ ဆက်ဆက်ပြီးတော့ပညာပေးလုပ်ငန်းတွေလှုပ်ဆောင်သွားနိုင်ဖို့ရန်အတွက်ခွင့်လန်းလုံးဝပံ့ပိုးပေးရမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။အဲ့တော့ကျွန်တော်တို့ဒီအချိန်ကနည်းနည်းတော့နည်းလာပါပြီ။ဒီတော့ဒီအမျိုးသမီးများအပေါ်အကျန်းဖဲမှုပပျောက်ရေးဆိုတဲ့ဒီစီမံချက်တွေကလှုပ်ဆောင်နေတဲ့အချိန်မှာမြန်မာနိုင်ငံမှာဘာတွေအလေးထားလှုပ်ဆောင်သွားတဲ့နယ်လဲဆိုတာကိုတော်တင်းတင်းအောင်အနေနဲ့ပြောပြပါဦးလားဗျာ။
ဒီငါနဲ့မကတော့ကော်မရှင်လေးကပေါ့နော်ဒီပညာရေးနဲ့ပတ်သက်ပြီးတော့မှဟိုလူတွေဆို
တော့ဟိုအထူးအလေးထားပြီးတော့ပေါ့လေအထူးအလေးထားပြီးတော့လှုပ်တဲ့ကိစ္စမျိုးပေါ့အခုမြန်မာနိုင်ငံမှာတို့ဟိုဒီစေအစိုးရကနေပြီးတော့အမျိုးသမီးများအဖွဲ့ပါများဆိုတာအစည်းအရုံးရှိတယ်ရှိတယ်တို့အစည်းအရုံးကဘာတွေလှုပ်ပေးနေတယ်လဲတကယ်တမ်းဘာတွေလှုပ်တဲ့လို့ထင်ပါတယ်လဲအဲ့လိုမျိုးကိုကျွန်တော်ဆိုလိုတာပါ
အခုဒီစေစိုးရရဲ့လက်အောက်ပါတော့ပေါ့နော်ကျမတို့အားလုံးသိရတဲ့အတိုင်းလေဟိုလွတ်လွတ်လပ်လပ်လုပ်ကံခွင့်လုံးဝမရဘူးတကယ်တမ်းဒီနှစ်ဖက်တွေဖွဲ့ပြီးထားတဲ့မျိုးသမီးကြီးရအဖွဲ့ကြီးဆိုတဲ့ဥစ္စာလည်းဒါကတော့ဗိုလ်ချုပ်ပြော်တွေဦးစီးပြီးတော့ဒါဟန်ပြလိုမျိုးဖြစ်နေတာဟုတ်အဲပြောချင်လို့ဖြစ်နေတာဟုတ်တကယ်တမ်းတန်ပက်ခံနေရတဲ့မျိုးသမီးတွေဒါတိုင်းရင်းသားဒေသတွေမှာရေးချစ်ခံနေရတဲ့မျိုးသမီးတွေစစ်တပ်ကပြုကျင့်ခံနေရတဲ့မျိုးသမီးတွေတဲ့ကဘလို့မှတိုင်းတော်ဖြည့်ရှင်းတဲ့ကိစ္စတွေဖြစ်နေတယ်အဲ့တော့စေစိုးရဒီအတိတ်ကတော့ဒီဆက်အနာရှင်စနစ်ကလုံးဝပပျောက်ဖို့အရေးကြီးပါတယ်ဆိုတော့ဒီလိုဒီမှာတကယ်စစ်မှန်ပွင့်လင်းတဲ့ဟောတော့ဒီတကယ်တရားဥပဒေစိုးမိုးတဲ့လွတ်လပ်တဲ့တရားများကြားရဲ့စနစ်ရှိဖို့အတွက်ကိုလိုလားတဲ့တကယ်စစ်မှန်တဲ့ဒီပုံပြစီစနစ်ကိုအရင်ဆုံးဖော်ဆောင်ဖို့လိုလိမ့်မယ်အဲ့လိုမျိုးဖော်ဆောင်ပြီးတဲ့အခါမှာလည်းတကယ်ဟိုတရားဥပဒေစိုးမိုးတဲ့စနစ်ကြီးဖြစ်လာတယ်ဆိုလို့ရှိရင်တိတိယောက်ယောက်ပြုကျင့်တဲ့တော့ဒီအကျန်းဖက်တဲ့မျိုးလူတွေကိုအရေးယူတဲ့ဒီတရားရေးဆိုင်ရာစနစ်ကိုကျမတို့တကယ်ပဲချမှတ်ဖို့လုပ်တယ်နောက်ပြီးအမျိုးသမီးတွေကနေပြီးတော့မှပေါ့နော်တကယ်တမ်းလွတ်လပ်တဲ့အမျိုးသမီးအဖွဲ့အစည်းတွေကိုတကယ်ကိုကြီးပါအထည်အဆင့်အထည်ကိုပေါ့နော်တကယ် helpline လိုမျိုးတကယ်ကအတန်းပဲခံရပြီဆိုရင်အမျိုးသမီးအဖွဲ့တွေကတိတိယောက်ယောက်ကိုအရေးယူပေးတဲ့ကူညီပေးတဲ့အတန်းပဲခံရတဲ့အမျိုးသမီးတွေကိုလည်းတရားရုံးအထည်ကိုကိုယ်ကလိုက်ပြီးပံ့ပိုးပေးနိုင်တဲ့ဒီရန်ကြီးရည်တိကျောက်ထားတဲ့အမျိုးသမီးအဖွဲ့တွေကိုတည်ဆောက်ဖို့လိုပါတယ်အဲ့ဒါကတော့ပေါ့နော်ဒီကျမတို့အမျိုးသမီးတွေရဲ့ဒီစွန့်ရင်ပြတဲ့ရေးအပါအဝင်တကယ်ပဲရေးကြည့်ရစီအောင်လုပ်ဖို့ဖြစ်ပါတယ
်ဟုတ်ကဲ့ဒေါက်ခင်ဝင်းတွေရောခင်ဗျညီကုန်းချုပ်အနေနဲ့ပေါ့လေဗာအများပြောချင်တာရှိပါသေးလဲ
ကျမကတော့မြန်မာနိုင်ငံအမျိုးသမီးတွေကသူတို့ဟိုလူအလုံးရဲ့လွတ်လပ်မှုတောင်းမှမရတာအမျိုးသမီးတွေရဲ့လွတ်လပ်မှုခွင့်ရေးဆိုတော့မရနိုင်တဲ့အတွက်
ကျွန်တော်ကခုနကတော့ဒီမအီတော်ပြောနေပြောလေဟာဟိုထောက်ခံပြီးတော့မြို့သမီးတို့ကျွန်တော်အားပေးကြပါတယ်အဲ့ဒါပါလဲဆိုတော့တတိယမြန်မာနိုင်ငံမှာအခွင့်အရေးရဟောတပည့်ဘွားရပါတိခိုက်အနေနာဆိုတာမြို့သမီးတွေဖြစ်နေတယ်ဒါပေမဲ့မြို့သမီးတွေကိုယ်တိုင်ကလည်းကိုယ်အခွင့်အရေးကိုတိုက်ဖို့လိုပါတယ်ဘယ်သူမှလာတိုက်ပြီးမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကဒီလူ့အဖွဲ့အစည်းမှာရှိတဲ့မတရားမှု တော့ခဏညမပြီမှာတကယ်တော့အရေးတွေ့ရပြောမယ်ဆိုရင်ဒီလူရေဟာလာတန်း60ချင်းတန်း30လောက်ကရဲ့လူပါကနဟတော့သဖြစ်နေဟု
တ်ပါဘူ
းကြီးကြီးဆုံးရှုံးနေကြတယ်တကယ်တော့ဒီလိုမဟုတ်ပါဘူးကျွန်တော်တိုင်းမှာထက်မြက်တဲ့အမျိုးသမီးတွေဥဆောင်နေတာရှိတဲ့အမျိုးသမီးတွေဒေါ်ဆန်းစုကြည်တာမကဘဲအခြားတိုင်းသားပေါင်းရင်အများကြီးကျွန်တော်ရှိပါတယ်အဲ့တော့ဒီလိုအမျိုးသမီးတွေရဲ့တန်းကနေတော်တော်များတိတ်နေတယ်အဲ့တော့မြို့သမီးတွေကိုယ်တိုင်ကကိုယ်ခွင့်အတွက်ကိုယ်တက်ဝတ်ဝင်ပြီးတော့လူအဖွဲ့အစည်းကိုပြည်ရင်ကြောင်းလဲဖို့ပြည်ရင်ကြောင်းလဲကြမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေရောအခြေအနေအလုံးကကြောင်းလဲသွားနိုင်တယ်လို့ကျွန်တော်အားပေးချင်ပါတယ
်ကျေးဇူးတင်ပါတယ်ဒီနေ့ဆွေးနွေးပွဲကိုဒီမှာပဲရန်နာရမှာဖြစ်ပါတယ်အခုလိုကမ္ဘာတစ်လွှမ်းမှာအမျိုးသမီးတူအပေါ်မှာအကြမ်းဖက်မှုတွေရပ်ဆဲဖို့အတွက်အမျိုးမျိုးအပေါ်မှာကြိုးပမ်းဆောင်ရွက်နေကြတဲ့အချိန်မှာခုနဦးအောင်သူပြောလိုပဲအမျိုးသမီးတူကိုယ်တိုင်ကလည်းပဲကိုယ်အခွင့်အရေးကိုကိုဒီတိုက်ယူဖို့ကိုရတဲ့ရလိုက်တဲ့ခွင့်ရေးကိုဟလာတောင်းယူနိုင်ဖို့လို့ကိုအသိဉာဏ်ပညာတိုးအောင်စာရီပေတွေဖတ်ရမယ်နားတောင်းရမယ်ဓာရီကိုမိမိရဲ့အသိပညာတိုးလာလို့ကိုယ့်ခွင့်ရေးကိုသိလာပြီဆိုတဲ့အခါကျလို့ရှိရင်ရတဲ့ရလိုက်တဲ့ခွင့်ရေးတွေကိုမလွဲမသွေကြိုးပမ်းဆောင်ရွက်သွားနိုင်မှာပဲဆိုတာမှတ်ချက်ပေးခြင်းပါတယ်အခုဒီဆွေးနွေးပွဲမှာပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်အိန္ဒိယနိုင်ငံအခြေစိုက် WLB မြို့သမီးများအဖွဲ့မြန်မာနိုင်ငံကတဘာပတိဒေါ်တင်းတင်းအောင်ပြည်ထောင်နိုင်ငံအခြေစိုက်မြမအမျိုးသမီးများအဖွဲ့ဥက္ကဋ္ဌဒေါ်ခင်ဝင်းွယ်နဲ့ PLC မြန်မာနိုင်ငံရှိနေများကောင်စီထွေထွေတွင်မှုဦးအောင်သူတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပြသည်ခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေ